ာပြီအခြေအနေကတော့စစ်တပ်ကိုယ်တိုင်အာတုပြီးခေါ်ရမယ်အနေထားပါပဲ။အဘတို့တက်လာတာငားလာတဲ့ရောက်လာချိန်မှာတော့တိုင်းပြည်ကတော်တော်လေးကိုကမောက်ကမဖြစ်နေပါပြီ။တိုင်းပြက်ပြည်ပြက်ကိုဖြစ်သွားတာပါ။ဒီကြားထဲကိုဗစ်ကလည်းပြန်ထနေသေးတယ်။ဘုံတွေကလည်းဇက်တိုက်ပေါက်ပြည်သူတွေမှလည်းအာဏာပိုင်တွေကိုကြောက်ရ၊အဲစင်းကိုကြောက်ရ၊ကိုဗစ်ကြောက်ရ။ဘဏ်ကငွေထုတ်မရမှစိုးရင်ရတယ်။တကယ်လည်းထုတ်မရပါဘူး။ TV ထဲကြည့်လိုက်ရင်တော့အဘတို့ဖွဲ့ရအေးဆေးပါပဲ။တစ်ပင်လေးစိုက်လိုက်၊အစည်းဝေးလေးတက်လိုက်၊မုံလေးစားလိုက်၊ဟိုသွားလိုက်၊ဒီသွားလိုက်ဒီကြားနဲ့စီးပွားရေးတွေတိုးတက်ပြီး GDP တွေတောင်တိုးလာလိုက်သေးတယ်ဆိုပဲဘယ်နာတွေဘလို့တိုးလဲတော့မသိပါဘူးအောက်ချိန်မှာတော့အကုန်လုံးပြားနေကြပါပြီအချို့လည်းတကယ်ကိုငတ်ကုန်ကြပါပြီရင်းနှီးမြှုပ်နှံမှုတွေကလည်းထွက်စီမံကိန်းတွေလည်းရက်ကျောင်းတွေဖွင့်ပြီးတက်ခိုင်းတော့လဲကျောင်းတက်သူတွေကကြိုးလိုချဲတယ်အချို့တွေသားကတဝက်တစ်ပြက်တက်ကြတယ်အချို့တွေသားကြတော့တက်တယ်လူမရှိဆီယမတွေကလည်း CDN လို့တော့တင်သူကမရှိပြန်အဲ့တော့အစဉ်ပြေရဆွဲခံရဒီတော့အစတွေကမကောင်းတဲ့ပညာကြီးဘလို့လုတ်ပြီးကောင်းလာတော့မလဲဆက်ဆက်လို့ပြောရရင်စူပြေတို့ရွာကဖိုးထောင်လို့ပေါ့မိဘကလဲပိုင်းရပိုင်းစားနိုင်တောက်နိုင်အဲ့ဖိုးထောင်ကအဲ့လောက်နဲ့မကျင်တတ်ပါဘူးမြို့တက်ပြီးတထေးသားလို့နေကျင်တာနေကျင်ရင်လည်းကို့အစွမ်းစားနဲ့ကိုလို့ပေါ့မဟုတ်ဘူးရေမိဘတွေကိုစီယုံပြီးလဲတွေနားတွေအကုန်ရောက်ပြင်းအောင်ဖောင်ဖြက်ဆိုသလိုရွာမှာဘာမှမချံမဲ့မြို့မှာစီးပွားရေးလုပ်မယ်ဆိုပြီးတက်သွားလိုက်တာ၃နှစ်လောက်ကြာတော့ရွာပြန်ရောက်လာတယ်မြို့ပေါ်မှာဟိုဟာလောက်အောင်လို့ဒီဟာလောက်အောင်လို့နဲ့စားရင်တောက်ရင်ရှိတာကုန်သွားလို့တဲ့အခုအချိန်တွေကလည်းရွာကဖိုးထောင်လို့မျိုးဖြစ်နေပါပြီအဘအာနာလိုချင်းကို့ဘာသာကိုအစတည်းက LND ပါတီတဲ့ဝင်ပြီးရွေးကောက်ပွဲဝင်ပြိုင်လိုက်ရင်ပြီးနေတာ။အဲ့လိုမျိုးပဲအာနာသွားတဲ့တော့အကုန်လုံးကမောက်ကမာတွေဖြစ်ကုန်တာပဲ။အခုဆိုတိုင်းပြည်မှာဘယ်သူစိတ်ချမ်းသာရတယ်လဲ။ဘယ်သူမှစိတ်မချမ်းသာရဘူး။ပြည်သူတွေမှာလည်းတနေ့ကြာတက်လာတဲ့ကုန်စင်းလုံးတွေကြောင့်စိတ်ပူရစစ်ဖြစ်တဲ့ဒေသကလူတွေမှာလည်းမိုးရဲရေတဲ့ပြေးစရာမရှိ။မြို့ပေါ်နေတဲ့လူတွေမှာလည်းဘုံကြောက်ရအဲစင်းကြောက်ရဘယ်ရလာမှမသိတဲ့ကြီးစံတွေကြောက်ရ။အခုအချိန်အကြောက်အဆုံးကတော့အဘတို့လူတွေပါပဲအဘတို့လူတွေဆိုလို့အစိမ့်တွေရောအုတ်ချုပ်ရမှုတွေရောဝန်ထမ်းတွေရောအကုန်ပါတာပေါ့လေသူတို့မှနေစရာဟိုးမရှိတော့ဘူးလမ်းပေါ်ထွက်တော့လဲဘသူကများတနက်နဲ့ပြင့်မလဲဆိုပြီးတွေးကြအိမ်ထဲနေတော့လဲဘသူကဘုံလာပြင့်မလဲဆိုပြီးမလုံးကျုံယုံသွားတော့လဲကြောက်နေရအကြောင်းသွားတော့လဲမလုံးကျုံသမင်းစားလာတော့ဘသူကအစိတ်ခတ်ထားမလဲဆိုပြီးကောင်းကောင်းမစားရတဲ့ဘဝဆက်ဆက်လို့ပြောရရင်ဆူပြေတို့ရက်ွက်တဲကအုတ်ကြီးဟာအနီဘက်ကပါအာနာသိန်းတော့အဖြုတ်ခံလိုက်ရတယ်အဖန်းခံမှာဆိုလို့နေမှာသွားရှောင်နေသေးတယ်အဲ့ဒီအချိန်မှာရက်ွက်ထဲမှာအုတ်ချုပ်ရမှုပြန်ရွေးမယ်ဆိုတော့စစ်တပ်ကလူရွေးတာကိုလက်မခံဘူးကို့ဘာတော့ကိုပဲရွေးမယ်ဆိုပြီးအရင်အုတ်ကြီးကိုပြန်ခေါ်တယ်အဲ့ဒါနဲ့ရှောင်နေတဲ့နေရာကနေပြန်လာအုတ်ချုပ်ရမှုပြန်လှုပ်တာပေါ့လေအခုလည်းကြာဟိုရက်ွက်ဒီရက်ွက်တွေကအုတ်ချုပ်ရမှုတွေကိုတတ်နေပြီငါတို့ရက်ွက်ကအုတ်ချုပ်ရမှုကိုမတတ်သေးဘူးလားဆိုပြီး Facebook ပေါ်တက်အော်တော့အုတ်ချုပ်ရမှုခင်ဗျာပြန်ရှောင်ရပြန်အရင်တခါကအဖမ်းခံရမှာဆိုလို့အခုတော့အသက်ခံရမှာဆိုလို့ကြောက်လဲကြောက်ချင်စရာပဲလေတကယ်လဲအသက်ခံနေရတာပေါ့အာနာသိမ့်ပြီးနောက်ပိုင်းပြည်သူတွေဘက်ကအသက်ခံရတာလဲလူပေါင်း800ကျော်ပြီအစိမ့်ဘက်ကအသက်ခံရတာလဲ100ဝန်းကျင်အုတ်ချုပ်ရွေးမှုတွေအသက်ခံရတာလဲမနေမနောအခြားဝန်ထမ်းတွေသေနေတာလဲမရှိသေးတယ်ဒီလိုအခြေအနေမှာအဘကိုမပြောချင်မှပြောရရင်တော့အာတုပိတာခေါ်လိုက်ပါတော့နှုတ်မဆိုအဘလူတွေလဲကြီးလန့်စားစားပြည်သူတွေလဲမလုံးချုံအဲ့လိုမှမဟုတ်ရင်လဲတိုင်းရင်းသားဒေသတွေကိုလွတ်လပ်ရေးပေးလိုက်ဗမာပြည်ကကျယ်လွန်းတယ်တိုင်းရင်းသားဒေသတွေကိုလွတ်လပ်ရေးပေးလိုက်ရင်ဗမာနယ်လေးပဲဆိုရင်ထိုင်းရတိုင်းရအုတ်ချုပ်ရလွယ်တာပေါ့လေအဲ့လိုမှမဟုတ်ရင်လဲဒေါ်ဆန်းစုကြည်ကိုပြန်လှုပ်ပေးလိုက်ပြီးရင်အာနာပြန်ပေးလိုက်ပေါ့သူထိုင်းရင်ပြန်ငိန်သွားလိမ့်မယ်အစတည်းကသူကငိန်ငိန်နိုဘယ်ဆုတွေရထားတာလက်နက်ကင်လန်းစင်ကိုအားပေးတာလည်းမဟုတ်ဘူး78အလွန်တော့ကလည်းလက်နက်ကင်လန်းစင်ကိုအားပေးခဲ့တာမဟုတ်အခု2021မှာလည်းလက်နက်ကင်ခိုင်းမှာမဟုတ်ပါဘူးအဲ့ဒါဆိုရင်တော့ငိန်ညံ့သွားလိမ့်မယ်ဒါပေမဲ့ပြည်သူတွေဘက်ကရောအဘတို့ဘက်ကရောတည်သွားတဲ့လူတွေအတွက်တော့တယောက်ယောက်ကတော့တစ်ခုခုပြန်ပေးဆက်ရမှာပေါ့လေ